ယူကရိန်းရဲ့အနာဂတ်နဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ကြိုးပမ်းမှုတွေရှေ့မတိုးနောက်မဆုတ်ဖြစ်နေတာကိုဖြေရှင်းနိုင်အောင်အနောက်နိုင်ငံအစိုးရတွေကတန်တမာရေးဖိအားပေးဖို့အတွက်ကြိုးစားလာနေချိန်မှာပဲရုရှားကယူကရိန်းနယ်စပ်ဒေသနာမှာတပ်သားထောင်ပေါင်းများစွာကိုချထားလိုက်တယ်လို့စစ်တပ်သုံးလက်နက်ကြီးတွေကိုပါချထားခဲ့ပါတယ်။ဒါဟာရုရှားကယူကရိန်းနိုင်ငံနာမှာရောနိုင်ငံအတွင်းမှာပါစစ်ရေးရတိုးချဲ့လာတာဟာနိုင်ငံတကာလုံခြုံရေးကိုယော့ပါစေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာယူကရိန်းယာယီဝန်ကြီးချုပ်အာစီနီယာဆင်နော့ခ်ကပြောကြားနေချိန်မှာပဲလှုံ့ဆော်လိုက်တာဖြစ်ပါတယ်။မစ္စတာယာဆင်နော့ခ်ကသူ့နိုင်ငံထဲမှာဒီလိုစစ်တပ်တွေချထားဖို့အတွက်အကြောင်းမရှိတယ်လို့ဒါဟာစီးကြော်တာလို့လည်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဆမန်သာပါဝါကတော့ဒီအချိန်ဟာတိခါရမယ့်အချိန်ဖြစ်ပြီးရုရှားနဲ့ငြင်းငြင်းချမ်းချမ်းဆွေးနွေးပြောဆိုရမယ့်အချိန်လို့ဆိုပါတယ်။ရုရှားကဒီလဇန်ပိုင်းမှာစစ်သားထောင်ပေါင်းများစွာကိုယူကရိန်းဒေသကိုဆဲလွတ်ခဲ့တယ်လို့ခရိုင်းမီးယားဒေသခံတွေယူကရိန်းနဲ့ပဲဆက်ပြီးလက်တွဲမလားရုရှားနဲ့ပူးပေါင်းမလားဆိုတာကိုဆုံးဖြတ်ဖို့အတွက်တနင်္ဂနွေနေ့ဆန္ဒခံယူပွဲကျင်းပရေးကိုပါထောက်ခံနေတာဖြစ်ပါတယ်။အမေရိကန်နဲ့ဥရောပခေါင်းဆောင်တွေကတော့ရုရှားဟာယူကရိန်းနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတယ်လို့ဆွဆွဲနေပါတယ်။ဒါအပြင်ယူကရိန်းမှာမဲခွဲဆုံးဖြတ်တာဟာတရားမဝင်ကြောင်းနဲ့ခရိုင်းမီးယားဒေသခွဲထွက်သွားရင်ရုရှားကိုစီးပွားရေးအရာရောတန်တမာရေးအရာပါအရေးယူဒဏ်ခတ်မှုတွေလုပ်မယ်လို့ချိန်ချောက်ခဲ့ပါတယ်။